ပိုလန်နဲ့ရိုမေးနီးယားနိုင်ငံတို့ကယူကရိန်းဒုက္ခသည်တွေကိုခုံလုံးနေထိုင်လို့ရအောင်ဖန်တီးပေးနေကြပါတယ်။ဒုက္ခသည်6သိန်း1000ခွဲကျော်ဟာပိုလန်နိုင်ငံအတိမတ်ပြုနေထိုင်ခွင့်ကပ်ပြားတွေရရှိကြပြီးနိုင်ငံတော်ကပေးတဲ့ဝန်ဆောင်မှုတွေကိုအခမဲ့ရရှိကြပါတယ်။ဒေသကျန်းမာရေးစောင့်ရှောက်မှုပညာရေးနဲ့တခြားလူမှုဝန်ဆောင်မှုတွေကိုပိုလန်နိုင်ငံကအခမဲ့ပေးနေတာပါ။အလုပ်ကိုင်တွေရရှိကြတဲ့အတွက်ပိုလန်လူ့အဖွဲ့အစည်းနဲ့တပေါင်းနဲ့ဝန်ဆက်နိုင်တယ်လို့ကျန်းမာရေးနဲ့ပညာရေးနယ်ပယ်တွေမှာလက်ဟာနေကြတဲ့နေရာတွေကိုဖြစ်ပြရတယ်ရောက်ပါတယ်လို့ပိုလန်အာဏာပိုင်တွေကပြောကြပါတယ်။ယူကရိန်းလေးတွေအတွက်အထူးအတန်းတွေကိုလည်းကျောင်းတွေမှာဖွင့်လှစ်ပေးထားကြတာပါ။ပိုလန်နိုင်ငံတဲကိုဒုက္ခသည်နှစ်သက်သက်လေးတန်းဝင်ရောက်လာခဲ့ပြီးတချို့ကခီးဆက်သွားကြတဲ့လူတွေရှိပေမဲ့အများစုကပိုလန်နိုင်ငံမှာပဲခိုးလုံနေဆိုင်နေကြပါတယ်။ရိုမေးနီးယားနိုင်ငံတဲကိုလည်းယူကရိန်းဒုက္ခသည်6သိန်းကျော်ရောက်ရှိနေကြပါတယ်။တောချက်ကကိုယ်ပိုင်ဆုံးဖြတ်လုပ်ကိုင်နိုင်အောင်ကူညီတာပဲဖြစ်ပါတယ်လို့ရိုမေးနီးယားနိုင်ငံဘရာဆော့မြို့ဒုတိယမြို့တော်ဝန်ဖလာဗီယာဘိုဂရီကပြောပါတယ်။ဒုက္ခသည်တွေအလုပ်ကရရှိရေးအတွက်ဆောင်ရွက်ပေးနေသလိုအရေးပေါ်ကျန်းမာရေးစောင့်ရှောက်မှုတွေရရှိဖို့လည်းဆောင်ရွက်ပေးနေကြပါတယ်